2024ခုနှစ်စက်တင်ဘာလ1ရက်တလင်းခွနေနေ့ညပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒီမှာဆမ်မောင်မှာဒီနေ့ညအစီအစဉ်မှာမဲစင်းအမှန်ရဖို့ဒကောင်စင်းရလက်ကိုအသုံးပြုမယ်လို့စစ်ကောင်းဆောင်ပြောတဲ့သတင်းပါဝင်နောက်ဆုံးရသတင်းတွေနဲ့တင်းသာကြီးမှာစစ်ပေးဒုက္ခသည်2000နီးပါဆံပြက်လက်မှုနဲ့ကြုံနေရတဲ့အခြေအနေတွေကိုကြားမှာပါ။အခုရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မကြခင်ကောက်ယူမဲ့သကောင်စင်းအချက်လက်တွေကိုမဲစင်းမှန်ကန်ရေးမှာအသုံးပြုသွားမှာဖြစ်တာကြောင့်2024သကောင်စင်းကောက်ယူရေးမှာပူးပေါင်းပါဝင်ကြဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစက်တင်ဘာလ1ရက်နေ့ပြည်သူလူထုကိုတိုက်တွန်းတဲ့မိခုံးမှာထည့်သွင်းပြောဆိုပါတယ်။လာမယ့်အောက်တိုဘာလ1ရက်နေ့ကနေ15ရက်နေ့ထိသကောင်စင်းကောက်ယူမှုမှာစင်းကောက်ယူရဲ့အဖွဲ့တွေကအိမ်နိုင်ရရောက်မိခွန်းတွေလာမေးတဲ့အခါမှာလဲအချက်လက်တွေကိုအမှန်တိုင်းယုံယုံကြည်ကြည်ဖြေပေးကြဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းပါတယ်။ဒါဟာ2020ရွေးကောက်ပွဲမှာမဲစင်းမှားယွင်းမှုတွေနဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တာဖြစ်လို့သူတို့လုပ်မဲ့ရွေးကောက်ပွဲမှာမဲစင်းမှန်ကန်ရေးကိုစစ်ကောင်းဆောင်ကအလေးပေးလှုပ်ဆောင်တာလို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောပါတယ်။စစ်ကောင်စီကတော့နိုင်ငံရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်မှုအတွက်စီမံဆောင်ရွက်တဲ့လုပ်ငန်းစဉ်တွေမှာတိကျမှန်ကန်တဲ့ကိန်းဂဏန်းတွေအမှန်တကယ်ရရှိဖို့လိုအပ်တာကြောင့်သကောင်စင်းကောက်ယူတာလို့ပြောပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ဇေယျကွင်းညာကိုဩဂုတ်လ31ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်လို့အရသာ3ဦးသေဆုံးပြီးနောက်ထပ်2ဦးဒဏ်ရာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနက်တနားရီခွဲဝန်းကျင်မှာဇေယျကွင်းညာတပ်တော်ယုံအနီကိုပုံနှလုံးကြောက်ပောက်ကွဲခဲလို့အသက်80ရွယ်အဖိုးတဦးနဲ့အသက်20ကျော်ရွယ်အမျိုးသား2ဦးဘုံစာထိမှန်တေဆုံးခဲ့တယ်လို့လုံခြုံရေးရအမည်မဖော်လို့တဲ့ဇေယျကွင်းရွာသားတဦးက RFI ကိုပြောပါတယ်။ဒီအပြင်တတော်ရုံအနီးမှာနေထိုင်တဲ့အမျိုးသား2ဦးနဲ့ကလေး2ဦးဘုံစာထိမှန်ဒဏ်ရာခဲ့ပြီးဘုံဒဏ်ကြောင့်နေအိမ်3လုံးခန့်ပျက်စီးသွားတယ်လို့သူကဆိုပါတယ်။တပိတ်ချင်းမြို့နယ်ဇေယျကွင်းတပ်စခန်းကိုဩဂုတ်လ17ရက်နေ့မှာပြည်သူ့ကာကွယ်တပ်မတော်မန္တလေးMD1 PDF ကတိုက်ခိုက်သိမ့်ပိုက်ထားပါတယ်ရှင်။စကိုင်းတိုင်းခင်းမြို့နယ်မတောင်လှရွာပြူစောဒီစကန်ကိုကာကွယ်ပူပေါင်းတပ်တွေကတိုက်ခိုက်ချိန်စစ်ကောင်စီကလေကြောင်းကနေပစ်ကူတာကြောင့်မတောင်လှရွာခန့်အပါအဝင်အရသာ4ဦးထက်မနည်းသေဆုံးပြီးနောက်ထပ်လူ10ဦးထက်မနည်းထိခိုက်ဒဏ်ရာခဲ့တယ်လို့ဒေသခံတွေကကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေကမတောင်လှရွာက4ဦးနဲ့ဘောင်းရွာက2ဦးဖြစ်ပြီးနောက်ထပ်ကလေး2ဦးအပါအဝင်ဆယ်ဦးကထိခိုက်ဒဏ်ရာခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ31ရက်နေ့ထိမတောင်းလာရွာပြူစောဒီစခန်းကိုကာကွယ်ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မန္တလေးတိုင်းကြောက်ပတောင်မြို့နယ်မှာဩဂုတ်လ31ရက်နေ့ညနေကကြောက်ပတောင်မြို့မှာရဲစခန်းကရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကိုကာကွယ်တပ်ဖွဲ့ဝင်တွေကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒူရဲမှုတို့ဦးပါဝင်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။ကြောက်ပတောင်မိတ်တီလာကားလန့်လက်ပံပြရွာအနီးမှာပြက်ခတ်ခဲ့တာဖြစ်ပြီးကြောက်ပတောင်းမြို့မှာရဲစခန်းမှုဖြစ်တဲ့ဒူရဲမှုအောင်ကျော်ထွန်းဒူရဲအောင်ရန်ရှင်းနဲ့ရဲတကြက်မျက်သူတို့တည်ဆုံးခဲ့ပြီးကားပေါ်ပါလာတဲ့ဌာနဆိုင်ရာဝန်ထမ်းအုပ်ကိုလည်းဖမ်းဆီးထားတယ်လို့ဒီတိုက်ခိုက်မှုမှာပါဝင်တဲ့တောင်သားမြို့နယ်ပြည်သူ့ကာကွယ်အဖွဲ့တာဝန်ရှိသူတအုပ်ကပြောပါတယ်ဖမ်းမိထားသူ2ဦးနဲ့ပတ်သက်ပြီးစစ်ဆေးနေစေဖြစ်တာကြောင့်အသေးစိတ်အချက်လက်ကိုမသိရသေးဘူးလို့သူကပြောပါတယ်ဒီတိုက်ခိုက်မှုမှာမင်းကျန်ခရိုင်အတွင်းမှာရှိတဲ့ PDF တရင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်တွေပူးပေါင်းပါဝင်တယ်လို့ပြောပါတယ်ရှင်။အာဏာသိမ်းကာလအတွင်းနိုင်ငံတော်ကအမျိုးသမီး1132ဦးတပ်ဖြတ်ခံရပြီး9000ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောက်ရှောက်ရေးအသင်း APP ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။တေဆုံးခဲ့ရတဲ့အမျိုးသမီးတွေထဲမှာလက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုကြောင့်အများဆုံးတေဆုံးခဲ့ရပြီးဖမ်းဆီးခံရပြီးနောက်အကျဉ်းတောင်ရဲစခန်းနဲ့စစ်ကြောရေးစခန်းတွေမှာတပ်ဖြတ်ခံရတာတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးတွေကအကျဉ်းတောင်နဲ့စစ်ကြောရေးတွေမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP တာဝန်ခံမဆူဆူမေယွန်းက RFI ကိုပြောပါတယ်။အမျိုးသမီးတွေကစစ်ကောင်စီတရဲ့တရားလက်လွဖမ်းဆီးတာတပ်ဖြတ်တာညှဉ်းပန်းနှိပ်စက်တာနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာတွေကိုစိုးစိုးရွားရွားရင်ဆိုင်ကြုံတွေ့ရပေမဲ့ဆရာနာရှင်စနစ်စန့်ကျင်ရေးမှာနောက်မဆုတ်တဲ့ရဲရဲဝင်ပါဝင်ခဲ့တဲ့အပေါ်ဂုံပြူအတိမတ်ပြူကြောင်း APP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ သတင်းတွေကိုတင်ပြခဲ့တာပါ။အခုတော့သတင်းစောင်းမတွေကိုထုတ်လွှင့်ပေးပါမယ်။တင်းတိုင်းတိုင်းပလောမြို့နယ်နဲ့တင်းတိုင်းမြို့နယ်တွေမှာအခုရပိုင်တိုက်ပွဲတွေကြောင့်လူ2000နီးပါးထွက်ပြေးနေရပြီးအခြေခံစားကုန်ဖြစ်တဲ့ဆန်ပြက်လက်မှုနဲ့ကြုံနေရတာကြောင့်စားနပ်ရိက်ကအခက်အခဲဖြစ်နေပါတယ်။ဒီအကြောင်းကိုကျော်ထွန်းနိုင်တင်ပြထားပါရရှင်
။တင်းတိုင်းတိုင်းမြေခိုင်နယ်ကတင်းတိုင်းမြို့နယ်ပလောမြို့နယ်တွေမှာတိုက်ပွဲတွေကြောင့်စစ်ပေးဒုက္ခသည်2000နီးပါးနေရဲဆုံးခွာထွက်ပြေးနေရပြီးအခြေခံစားတောက်ကုန်ဖြစ်တဲ့စံပြက်လက်မှုနဲ့ကြုံနေရတယ်လို့ဒေသခံတွေနဲ့တပိတက်ခွက်တဲ့အရေးကူညီသူတွေကဒီနေ့မှာ IFA ကိုပြောပါတယ်။ဒေတာရင်းကွန်စီတယ်ယူပို့ဆောင်ရေးလမ်းကြောင်းတွေမှာစစ်ကောင်စီတပ်ကအရင်ကတည်းကစားနပ်ရိက်ခတဲ့ဝင်ကန့်သက်ထားတာကြောင့်ဆန်ရှားပါနေတာအပြင်တိုက်ပွဲကြောင့်ရုပ်ပြည့်ရထွက်ပြေးနေရတာဖြစ်ပြီးစံပြက်လက်မှုနဲ့ကြုံနေရတာလို့ဆိုပါတယ်။တနင်္သာရီမြို့နယ်6မှန်ရွာနဲ့ထုံတော်ရွာအနီးမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီကစစ်ကြောင်းထုတ်တာနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်အောက်တိုဘာ26ရက်နေ့ကတည်းကဒေသခံတထောင်ခန့်ထွက်ပြေးနေရတာပါ။အောက်တိုဘာ31ရက်နေ့မနေ့ကတော့တနင်္သာရီအခြေစားຫນွေဦးမြစ်တာစစ်ပေးရှောင်ကူညီကယ်ဆယ်ရေးအဖွဲ့ကအရေးပေါ်အခြေအနေကြုံလာရင်အသုံးပြုနိုင်ဖို့တင်ထားတဲ့ဆန်တွေကိုလူတဦးကိုနှိုးစီဘူးနှစ်ဘူးနှုံနဲ့၅ရက်စာအတွက်ပေးဝေထားတယ်လို့ဆိုပါတယ်။လက်ရှိမှာလက်တလောဖြည့်ရှင်ပေးထားတဲ့အရေးပေါ်ဆန်တွေလည်းကုန်သွားပြီဖြစ်လို့နောက်တစ်ပတ်အထိနေရဲမပြတ်နိုင်ရင်စံရိတ်ခါပြက်လက်မှုကိုထပ်မံကြုံတွေ့ရနိုင်တယ်လို့ຫນွေဦးမြစ်တာစစ်ပေးဆောင်ကူညီရေးပေါ်ဝင်တူက IFA ကိုပြောပါတယ်
။နောက်ထပ်3ရက်4ရက်ဆိုရင်တော့အမော်တို့လည်းမခံနိုင်တော့ဘူးလို့ဆိုဟိုလုံးဝရမနီလို့မရတော့လို့ကြောင်းတာတဲ့အများနဲ့စစ်ပေးဆောင်တွေလည်းရှိသေးတယ်။သူတို့လည်းပေးဝင်မှုတွေမလုပ်ရသေးဘူး။ကျန်တဲ့ရိတ်ခါပိုက်ကိုလည်းအော့ဆော့လာမော်လည်းအမော်တို့ပြန်မဖြစ်နိုင်ပါဘူးလေ။စိတ်ပူနေရသေးတယ်။အမော်တို့နေရာမှာတော့နေရာကွက်ကြီးခဏခဏတိုက်ပွဲဖြစ်နေရတယ်။စစ်ပေးဆောင်တွေအလုံးစုံဆိုပြီးမှအမော်တို့ကလုပ်ပေးနေတဲ့ဖြစ်တဲ့အတွက်ပြောပါလို့ရမပြရတော့ဘူးကြီးရလဲကြာအောင်မကြေရိတ်ခေါ်ရင်ပြမဖြစ်နိုင်ဘူးဆိုလို့ရှိရင်နောက်သမီးရနောက်တရွာအတွက်ဖြစ်လာမယ်ဆစ်ပေးဆောင်တွေအတွက်ကိုအမတို့မှာလုံးဝမရှိတော့ဘူးအရင်ရိတ်ခေါ်အဲ့လိုမျိုးချင်းနေတော့
တရင်းသားကြီးမြို့နယ်နဲ့တဆက်တည်းဖြစ်တဲ့ပလောမြို့နယ်မှာတော့တိုက်ပွဲတွေကြောင့်စင်ထိုးကြီးရွာကဒေသခံ600ခန့်ဟာအောက်ကုတ်31ရက်နေ့ကစလို့ထွက်ပြေးတိမ်းရှောင်နေရတာဖြစ်ပြီးတလားပြည့်ချိန်အထိနေရက်ကိုမပြတ်နိုင်သေးသလိုစားနပ်ရိက္ခာအခက်ခဲနဲ့ပါထပ်ကြုံနေရတာပါစင်တို့ကြီးရွာကဒေသခံတွေကတော့ဤသက်ရရွာတွေဖြစ်တဲ့တရက်တပင်အရှိကုံကြောက်တောင်ညောင်ရှင်ကုံစတဲ့ရွာတွေကဒေသခံတွေကကူညီစောင့်ရှောက်ပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့တင်းချောင်ရတာရက်ကြလာတဲ့အတွက်ဆန်းနေခါအခက်ခဲဖြစ်နေပြီလို့ဒေသခံတကူက IFA ကိုပြောပါတယ်
ကျန်တော့မှဆိုရင်ဟိုဘုန်းကြီးကျောင်းမှာဆရာတော်ကပဲရွာသားတွေနဲ့တိုက်ပွဲပြီးတော့ကူညီပေးနေတဲ့ဟာမျိုးရှိတယ်။ဒါပေမဲ့လည်းအဲ့ဒါတော့ရည်ရှိမှာတော့အဆင်မပြေနိုင်ဘူးပေါ့။ကျောင်းတော်တို့ရှိကုန်းတို့ဘာလို့ကြတော့အဓိကလဲပေါ်တဲ့နေရာလေးအလဲတွေရှိတဲ့အတွက်ကိုသူတို့မှာသူတို့ထားတဲ့ဆန်စပါပါညာဆိုတာတော့အတိုက်တကူတည်ရှိတယ်။ရည်ရှိမှာကျတော့အဲ့ဒါလည်းအဆင်မပြေနိုင်ဘူးလေ။တောက်ခံနေတော့ခုကိုလပိုင်ပေါ့။ဟိုဒီတလကျော်ရင်တော့အဲ့လားဖြစ်လဲဟိုဆက်ဆက်ရရှိတဲ့ရွာတွေကတော့တောက်ခံနေမှာပေါ့
။စစ်ကောင်စီကပလောနဲ့တနင်္သာရီမြို့နယ်တွေကိုစံစီနဲ့အခြေခံစားတောက်ကုန်တွေတည်ယူဝင်ကက်သက်ထားတာကြောင့်လေကုန်စည်နှုန်းကနှစ်ဆခန့်မြင့်တက်နေတယ်လို့သူကပြောပါတယ်။တနင်္သာရီတိုင်းမှာအခုဇူလိုင်လအထိစစ်ပေးဒုက္ခသည်6000ကျော်အထိရှိလာပြီလို့တနင်္သာရီတိုင်းအတွင်းလူခွင့်ရေးချုပ်ပေါက်မှုတွေကိုလေးလာမှတ်တမ်းတင်နေတဲ့ FE5 တနင်္သာရီကဩဂုတ်လ13ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
။အခုတော့ပြမဆောင်းမရှင်မောင်တန်တို့နှစ်ပတ်တစ်ကြိမ်တင်ဆက်နေတဲ့ဟာဟာပါပဲအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တင့်မာတာဝန်ရှိသည်ဆိုတဲ့ကောင်းစဉ်နဲ့တင်ပြထားပါတယ်ရှင
်ကဘာလက်ခီးသွားအဖွဲတဖွဲဟာမြန်မာနိုင်ငံမှာဗာမျက်တိုးတက်ပြောင်းလဲနေပါလိမ့်ဆိုပြီးတော့ဘုဒ္ဓတရှာဖွေတဲ့အနေနဲ့မြန်မာနိုင်ငံကိုထွက်ခွာလာခဲ့ကြပါတော့တယ်သူတို့တွေလေစိတ်ကအထွက်မှာပဲအထုတ်ကိုစီနဲ့ငိုတဲ့သူကငိုရှိုက်တဲ့သူကရှိုက်မူးမေးလဲတဲ့သူကလဲနဲ့သူတို့လိုပဲထွက်လာကြတာတွေ့တာမို့အော်ဟိုဘက်မှာလဲလေရင်စိုက်တာပဲကိုလေရင်မူးလို့နေမှာပေါ့ဆိုပြီးတွေးပြီးလှမ်းကြည့်လိုက်တော့သူတို့ထွက်လာကြတာကနိုင်ငံတကာထွက်ခွာအဆောက်အဦဖြစ်နေပါတော့တယ်အထုတ်တွေနဲ့ဆိုတော့လိုက်ပို့တဲ့သူတွေတော့မဖြစ်နိုင်ဘူးဘာလို့ထွက်ခွာရမယ့်အစားပြန်လှည့်လာကြတာတုံးဆိုမေးကြည့်တော့နိုင်ငံတော်ဆရာကြီးတွေနဲ့မိသားစုတွေကလွဲပြီးတော့ပေသူကိုမှနိုင်ငံခြားပေးမထွက်တော့ဘူးတဲ့အကုန်ပြန်လွတ်တာပဲတဲ့အလုတ်သွားလုတ်ချင်လို့လည်းမရပါဘူးအလုတ်လုတ်ရင်ချမ်းသာသွားမှာဆိုလို့တဲ့ အလဲသွားခြင်းလို့လည်းမရပါဘူးမရပါဘူးပြည်တွင်းမှာလဲစရာပတ်စရာတွေအများကြီးရှိတယ်တဲ့နေပြည်တော်မှာအစ်စ်တဲထားတဲ့ smiling ဘုရားကိုသွားလဲတဲ့အပျော်ခီးထွက်မယ်ဆိုပြန်တော့လည်းပြန်လွတ်တယ်နိုင်ငံတော်အကြီးအကဲကိုယ်တိုင်စိတ်မသက်မသာဖြစ်နေတဲ့အချိန်မှာမင်းတို့ကပျော်ခြင်းသေးတယ်ဘောတဲ့ပျော်ခြင်းဆိုကရည်တီးပြိုင်ပွဲသွားကြည့်တဲ့ဟန်နီမွန်ထွက်မယ်ဆိုတော့လေပြည်တွင်းမှာကန်းကြီးတွေအများကြီးရှိတယ်တဲ့ငပလီနဲ့ကွာတော့မပါဘူးနော်တဲ့နိုင်ငံသားမှာကြောင်းသွားတက်မဲ့လူလဲပြန်လွတ်တယ်ဘာလဲမင်းကငါတို့ပညာရေးကို CDN လောက်တာလားဆိုပြီးတော့ဒီမှာက TikTok ကနီးပါသင်ပေးနိုင်တဲ့ဆရာဆရာမတွေအများကြီးရှိတယ်ဒီမှာပညာသင်ကြားရတာကပို့ပြီးတော့ပျော်ဖို့ကောင်းတယ်ဆရာမနဲ့ TikTok ကရင်သင်ရမှာတဲ့နိုင်ငံသားမှာဆေးသွားကူးမဲ့သူတွေလဲပြန်လွတ်တယ်ပြည်တွင်းမှာဆရာဝန်တွေအများကြီးရှိတယ်စေယုံနေအများကြီးရှိတယ်။တာမန်ပြည်သူတွေနိုင်ငံခြားဈေးကူတာဒေါ်လာကုန်နဲ့တဲ့ဈေးကူတာလဲမရဘူးဆိုပြီးတော့ပြန်လွတ်ပါတော့တယ်။လေးလာရေးထွက်လာတဲ့ဧည့်သည်တို့ဟာငါတို့တောင်ပြန်လို့ရပါမလားဆိုကြောက်ပြီးတော့အချိန်ရှိဆုံးပြန်လှည့်မှဆိုပြီးတော့ပြန်သွားကြပါသေးတယ်။ဒါပေမဲ့မရပါဘူး။လေးလာဖို့လာတာမလားမလေးလာရသေးရင်မပြန်နဲ့အောင်ဆိုပြီးတော့ပြန်လွတ်လိုက်ပါတော့တယ်။ဒါနဲ့ငါတို့ဘယ်ကိုသွားပြီးတော့လေးလာကြမတော့ဆိုပြီးတော့စဉ်းစားကြတော့နိုင်ငံသားမှာဆေးသွားမကုခိုင်းဘူးဆိုတော့မြန်မာနိုင်ငံမှာဆေးဝါးကုသရေးတော်တော်အစ်စ်မြင့်နေလို့ပဲဖြစ်ရမယ်။ငါတို့ဆေးရုံတွေကိုသွားပြီးတော့လေ့လာကြမလားဆိုပြီးတော့ဆေးရုံကြီးပဲထွက်လာကြပါတော့တယ်။ဒီလိုနဲ့ဆေးရုံကြီးဝင်ပေါက်ရောက်တော့ဂိတ်ကြီး9000တောင်းလို့ဂိတ်ဆောင်ကိုတယောက်9000ပေးရပါတော့တယ်။ဆေးရုံကြီးတည်းလဲရောက်လဲရောက်ရောလူနာတွေကြိတ်ကြိတ်တိုးစီကားနေတာကိုတွေ့ရပါတော့တယ်။ငါတို့ထင်ထားတဲ့အတိုင်းဆေးဝါးကုသမှုကောင်းလွန်းတော့လူနာတွေများနေတာကွာလို့တယောက်နဲ့တယောက်ပြောနေကြတော့မျက်နာရှစ်ခေါက်ချိုးနဲ့ဆရာဝန်ရောက်လာပြီးလက်ရလက်ရဘာလုပ်နေတာတုံးဆိုပြီးတော့ဟောက်ပါတော့တယ်ဆရာဝန်ဟောက်ပြီးမကြဘူးသူနာပြုဆရာမကြီးကဆက်ဟောက်ပါတယ်သူနာပြုဆရာမကြီးပြီးတော့သူနာပြုဆရာမလေးဟောက်ပါတယ်သူနာပြုဆရာမလေးပြီးတော့သူနာပြုအကူသူနာပြုအကူရဲ့တငယ်ချင်းစရာတွေရဲ့တန်းစီဟောက်တာတွေခံရပြီးတော့လေးလာရေးထွက်လာတဲ့သူတွေလည်းယိုကျိုးကုန်ပါတော့တယ်အော်ဒါကြောင့်ဒီနိုင်ငံလူတွေအင်မတန်ယိုကျိုးနေကြတာကိုဆိုပြီးတော့စဉ်းစားပြီးမျက်နှာငယ်လေးနဲ့လှဲနေတဲ့ဂရင်ဘော်ကလူနာကိုဘာဆေးဝါးတွေနဲ့ဘလို့ကုနေတုံးဆိုပြီးတော့မေးကြည့်တော့အောက်ဆီဂျင်ကလွဲပြီးတော့ဘာမှမရှိဘူးတဲ့အောက်ဆီဂျင်တောင်လေထဲကစစ်လို့ရတဲ့ဆက်ကိုဗစ်တုံးကဝယ်ထားလို့ရှူရတာတဲ့အောက်ဆီဂျင်ရှူရလဲမနှဲဘူးဆိုပြီးတော့သူလဲဆေးရုံမှာလာအဟောက်ခံနေတာတဲ့ဆေးရုံတွင်ဆေးမရှိတာလားဆိုတော့ဆေးရုံနေတယ်မကဘူးတနိုင်ငံလုံးမှာဆေးမရှိတာတဲ့ဘာလို့ဆေးမရှိတာတုံးဆိုတော့ဆေးဝယ်ဖို့ဒေါ်လာချမပေးဘူးတဲ့ပါမစ်လဲချမပေးပြန်ဘူးတဲ့ဒေါ်လာကုန်မှာဆိုးလို့တဲ့ဘာပဲဖြစ်ဖြစ်ဆရာခိုပဲလိမ့်နဲ့ချောင်းဆိုးရင်ရက်စားရက်ပေးတဲ့ဒါနဲ့လေးလာရီခီးထွက်လာတဲ့သူတွေလဲငါတို့ဒီနိုင်ငံမှာရောက်နေတော့မကြမ်းပါလို့မဖြစ်ဘူးကြမ်းပါအောင်နေရမယ်ဆိုပြီးတော့ကြမ်းပါအောင်လမ်းလျှောက်ထွက်လာတော့လမ်းပေါ်မှာလူငယ်တွေမတွေ့တာနဲ့ထူးဆန်းပြီးတော့လမ်းသွားလမ်းလာတယောက်ကိုမေးကြည့်တော့လူငယ်တွေရှေ့တန်းထွက်နေကြလို့တဲ့စစ်ထဲမလိုက်ချင်တဲ့လူငယ်တွေလဲပြေးကုန်ကြပြီတဲ့ဒီလိုနဲ့ဆက်ထွက်လာတော့ခေါင်းဖြူဖြူနဲ့အဖိုးကြီးတွေအဖွားကြီးတွေတန်းစီနေတာတွေ့တော့အော်လူကြီးပိုင်းနေစုပြီးတော့ကျမ်းမာရေးလောက်ကြမယ်ဘောဆိုတွေးနေတော့တယောက်ကလှမ်းပြောတယ်အဲ့ဒါကျမ်းမာရေးလုပ်ဖို့မဟုတ်ဘူးတဲ့စစ်ထဲလိုက်ရမှာမို့တန်းစီနေကြတာတဲ့ဟာအသက်ကြီးတဲ့လူလဲစစ်ထဲလိုက်ရတာလားဆိုတော့စစ်တပ်မှာခေါင်းပြူတွေကြီးပဲတဲ့ခေါင်းဆောင်ကြီးတော့ငါတို့ငယ်ပါသေးတယ်ဆိုပြီးတော့ပင်စင်မြူလာလူကြီးပိုင်းနေလဲစစ်တိုက်ရမယ်တဲ့ဒီလိုနဲ့ဆက်ထွက်လာတော့ကျောင်းတစ်ကျောင်းရဲ့ရှေ့ကဘောလုံးကွင်းထဲမှာကျောင်းသူကျောင်းသားတွေစစ်ရေးလေးကျင့်နေတာတွေ့လို့မေးကြည့်တော့ကလေးတွေလည်းစစ်ပညာသင်ရမယ်တဲ့လူကြီးတွေကုံရင်ကလေးတွေကိုလှုပ်ဖို့တဲ့ဈေးရောက်နေတဲ့သူလည်းစစ်မှုထမ်းရမယ်စိုက်ကားနေတဲ့သူလည်းစစ်မှုထမ်းရမယ်ဒီတတုပ်ကုံရင်နောက်တတုပ်လှုပ်ဖို့တဲ့ဒါကြောင့်ဒီမှာသူတို့သားသမီးတွေကလွဲလို့လူငယ်တွေမရှိတော့တာတဲ့အခြားနိုင်ငံကစစ်တပ်ကပြည်သူကိုကာကွယ်တာတဲ့ဒီနိုင်ငံမှာတော့ပြည်သူကစစ်ထဲမဝင်မနေရဝင်ပြီးတော့စစ်တပ်ကိုပြန်ကာကွယ်ပေးရတာတဲ့ဒါနဲ့နိုင်ငံသားလေးလာရေးထွက်လာတဲ့သူတွေလဲဒီလောက်ဆိုငါတို့လေးလာရေးခီးပြေဆုံးလောက်ပြီကဲပြန်ကြသူဆိုပြီးတော့သူတို့နိုင်ငံကိုပြန်ဖို့လေစိတ်ကိုထွက်လာတော့နိုင်ငံသားလဲပြန်ခြင်းတိုင်းပြန်လို့မရဘူးဆိုပြီးတော့ပါသမျှဒေါ်လာတွေကိုစစ်ကောင်စီပေါက်ဈေးနဲ့သိမ်းပြီးတော့စာရွက်တရက်နဲ့အတူပြန်လွှတ်လိုက်ပါတော့တယ်အဲ့ဒီစာရွက်မှာအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားတာကနိုင်ငံသားစစ်မှုထမ်းလျှောက်လွားတဲ့
ဟာဟာပါပဲအစီအစဉ်တင်ပြခဲ့တာပါဒီအစီအစဉ်က RFA ရဲ့အာဘော်မဟုတ်ပဲမူလဆောင်းမရှင်ရဲ့အာဘော်သာဖြစ်ပါတယ် RFA ရဲ့ဒီနေ့ညပိုင်းအစီအစဉ်လေးကိုဒီမှာပဲညနာပြရစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင် Radio